This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆီယနာရှင်ပြည်တို့ကနေကင်ဝေးပြီးကိုယ်စိတ်နှစ်ပါးဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ဒီကနေ့ဖေဖော်ဝါရီလ10ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပြီးတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယို NUG ရဲ့စီးရီးသတင်းကောင်းတို့ချက်ကိုရန်နိုင်မှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
ဒီအန်ဂျီတော်ရရှင်များမင်္ဂလာပါခင်ဗျာကုချင်အစပြီး2025ခုနှစ်ဖေဖော်ဝါရီလ10ရက်နေ့မနက်ခင်းမှာတင်ပြပေးမယ့် Radio NUG စီးရီးသတင်းများကိုကျွန်တော်ဇန်နိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့ဖျားသုံးစုမျိုးတွင်းကကြားပြန့်လုပ်ငန်းလုပ်ကိုင်းနေတဲ့တရုတ်လူမျိုးတွေအားလုံးထွက်သွားကြဖို့ DGBA အမိန့်ထုတ်တဲ့သတင်းပဲဖြစ်ပါတယ်ထိုင်းမြန်မာနယ်စပ်ကဖျားသုံးစုမျိုးမှာကာစီနိုလောင်းကစားနဲ့ဂိမ်းရုံလုပ်ငန်းများလုပ်ကိုင်းနေတဲ့တရုတ်လူမျိုးများအားလုံးယခုလ28နှစ်နောက်ဆုံးထားပြီးမြို့ရဲကထွက်ခွာသွားကြဖို့ဒီမိုကရေစီအကျိုးပြုခရင်တက်မတော် DKBA ကထုတ်ပြန်လိုက်ပါတယ်။ဒါပြင်တရုတ်လူမျိုးများတရားမဝင်ထက်မှန်ဝင်ရောက်လာခြင်းမရှိဖို့ကိုလည်းထိရောက်စွာပိတ်ပင်တားမြစ်သွားမယ်လို့ DKBA ကဆိုပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကစတင်ကကြားပြန့်တိုက်ဖျက်ရေးအတွက်ဘုရားသုံးစုပါဝင်နေဆက်မျိုးတွေကိုထိုင်းနိုင်ငံကလျှက်စစ်မှုနဲ့လောင်းစားစီတင်ပို့မှုတွေကိုရပ်တန့်လိုက်တာဖြစ်ပါတယ်။မြို့ကန်တွေအနေနဲ့လျှက်စစ်မှုပြတ်တောက်မှုနဲ့ဆက်ဆက်တဲ့လူမှုစီးပွားထိခိုက်နစ်နာမှုတွေကိုခံစားနေရတာကြောင့် DKBA အနေနဲ့မြို့ရင်းမှာတရားမဝင်ငွေကြေးလိမ်လည်မှုလုပ်ငန်းတွေလာရောက်အခြေချလုပ်ကိုင်ခြင်းမရှိအောင်ကြိုးပမ်းဆောင်ရွက်သွားမယ်လို့ဆိုပါတယ်။တပတ်မှလည်းကြားပြန့်လုပ်ငန်းတွေကိုနိုင်ငံတကာကအာရုံမစိုက်ခင်အချိန်ကလေးက DKBA ခေါင်းဆောင်တွေကိုယ်တိုင်ငွေကြေးရယူပြီးတရုတ်လူမျိုးတွေကိုနေထိုင်ခွင့်လုပ်ငန်းလုပ်ကိုင်ခွင့်တွေပေးခဲ့တာဖြစ်တယ်လို့မြို့ကန်တွေကယုံကြည်နေကြပါတယ်ခင်ဗျာ။အခုတခါစစ်မှုထမ်းဖို့လာရောက်ဖမ်းဆီးစဉ်ညှဉ်းဆန်ထွက်ပြေးသူကိုစစ်သားတွေကဝိုင်းရိုက်ခဲ့ရမှာဒဏ်ရာပြင်းထန်ရပြီးအသက်အန္တရာယ်စိုးရိမ်ရတဲ့တဲ့ရင်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဘကိုးတိုင်းအုပ်ဖို့မြို့မှာစစ်ကောင်စီကလူငယ်တွေကိုစစ်မှုထမ်းဖို့လာရောက်ဖမ်းဆီးစဉ်မှာညှဉ်းဆန်ထွက်ပြေးခဲ့သူတွေကိုစစ်သားတွေကတနက်တင်နဲ့ဝိုင်းရိုက်ခဲ့ရမှာဒဏ်ရာပြင်းထန်ရရှိပြီးအသက်အန္တရာယ်စိုးရိမ်ရတယ်လို့သိရပါတယ်။ဖေဖော်ဝါရီလ9ရက်ည7:00ခန်းမှာအုပ်ဖို့မြို့ဓမ္မသီရီလမ်းမှာနေထိုင်တဲ့ကိုထွန်းထွန်းနိုင်ကိုစစ်ကောင်စီတပ်သားတွေကနေရင်နဲ့ထိဝင်ရောက်ခေါ်ဆောင်ခဲ့ရမှာမလိုက်နိုင်ကြောင်းအော်ဟစ်ညှဉ်းဆန်ထွက်ပြေးခဲ့တာကြောင့်လိုက်လံဖန်စီပြီးဦးခေါင်းကိုတနက်တင်နဲ့ဝိုင်းရိုက်ခဲ့တယ်လို့ဆိုပါလေ။ရိုင်းနဲ့ခံရပြီးခေါင်းကွဲနေတဲ့ကိုထွန်းထွန်းနိုင်ကိုစစ်ကောင်စီတပ်ကချုံနောက်ဖန်စီသွားခဲ့ရမှာခေါင်းကွဲတန်ရာကသွေးမတိတ်ပဲသတိလစ်သွားတာကြောင့်အုပ်ဖို့မျိုးဆေးရုံကိုပို့ဆောင်ကဆေးကုသမှုခံယူနေရပြီးတန်ရာပြင်းထန်ကသတိလစ်နေကြောင်းနဲ့အသက်အန္တရာယ်စိုးရိမ်ရတယ်လို့ဆိုပါလေ။တာဝရီခေတွင်းမှာစစ်ကောင်စီတပ်ကစစ်မှုထမ်းအပတ်စဉ်30အတွက်လူမပြည့်သေးတာကြောင့်နေ့စဉ်ပေါ်တာဆွဲဖန်စီမှုတွေကိုလှုပ်ဆောင်နေတယ်လို့သိရပါတယ်ခင်ဗျာ။အခုဆက်လက်ပြီးတင်းစီရခမာယာ200ခွန်တပ်ရင်းဗိုဟိုကင်းနဲ့အမတ301တပ်ရင်းတို့ကိုဒရုန်း60မမလို့နဲ့တိုက်ခိုက်တဲ့သတင်းကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဖေဖော်ဝါရီလ9ရက်နေ့မနက်ပိုင်းမှာတင်းစီရမြို့အခြေဆိုင်ခမာယာ200ခွန်တပ်ရင်းဗိုဟိုကင်းနဲ့မြောက်တပ်တို့ကိုပဲခူးခိုင်အင်းတကောပကဖဒရုန်းအဖွဲ့ကဒရုန်းနဲ့ပုံကျဲတိုက်ခတ်ခဲ့ကြောင်းပဲခူးခိုင်ပကဖကသတင်းထုတ်ပြန်ထားပါတယ်။ဒါပြင်မွန်းလယ်3:15မိနစ်ခန့်မှာလည်းဝေါ်ပကဖမှတော်လိုင်းရဲဘော်တွေဦးဆောင်ပြီးအမတ်310အမြောက်တပ်ရင်းကို60မမစိန်ပြောင်းနှလုံးပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဖော်ပြထားပါတယ်။အဆိုပါတိုက်ခိုက်မှုတွင်အချမ်းပတ်စစ်ကောင်စီတပ်သားတွေထိခိုက်ဒေဆုံးမှုရှိပြီးတော်လိုင်းတပ်ဖွဲ့ဝင်များအထိခိုက်မရှိဆုတ်ခွာနိုင်ခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။အခုတခါတင်ဆက်ပေးမယ့်သတင်းကတော့ဒီမော့ဆိုနဲ့တောင်ကုန်းမှာစစ်ကောင်စီလက်နက်ကြီးနဲ့မြေမြုံမိုင်းတို့ကြောင့်ကလေးတူးနဲ့မျိုးသားတူထဏ်ရတဲ့သတင်းပဲဖြစ်ပါတယ်။ကင်းနီပြည်နယ်ဒီမော့ဆိုနောက်ဘက်ခြမ်းမှာစစ်ကောင်စီကပြစ်ခတ်ခဲ့တဲ့လက်နက်ကြီး၄လုံးကြားရောက်ပေါက်ကွဲခဲ့ပြီးအမျိုးသား2ဦးထဏ်ရခဲ့တယ်လို့ဒေသခံတွေထံကနေသိရပါပါတယ်။ဖေဖော်ဝါရီလ9ရက်မနက် 7:20 မှာလူနေအိမ်တွေနဲ့ရေချောင်းအနီးလေခွင့်ထဲကိုကြားရောက်ပေါက်ကွဲခဲ့တာဖြစ်ပြီး အမျိုးသားတဦးရဲ့ခြေထောက်မှာအစထိမှန်ဒဏ်ရာရခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်မှာလည်းနေ့လယ်12:23မိနစ်ကစစ်ကောင်စီရဲ့စစ်ကြံဘုံဒီတလုံးပောက်ကွဲခဲ့တာကြောင့်ကလေးငယ်တဦးဒဏ်ရာရခဲ့တယ်လို့သိရပါတယ်။တောင်ကုန်းမြို့တိန်တောင်ရက်ကွက်နေအသက်6နှစ်အရွယ်ကလေးငယ်တဦးဟာချောင်းကန်းစံလာမှာမပောက်ကွဲပဲကျန်းနေတဲ့စစ်ကြံဘုံဒီတလုံးကိုကောက်ယူကစားမိရမှလက်ကပြုတ်ကျပြီးပောက်ကွဲခဲ့တာလို့ဆိုပါတယ်။ဘုံပောက်ကွဲမှုကြောင့်အဆိုပါကလေးငယ်ရဲ့ဘယ်ဘက်ခြေထောက်ချင်းမျက်စိအထက်နဲ့မေးရိုးလို့မှဒဏ်ရာရသွားတယ်လို့သိရပါတယ်ခင်ဗျာ။အခုဆက်လက်ပြီးလေရုံမြို့နယ်မှာစစ်ကောင်စီရဲ့ကျမ်းပတ်လူရွက်တွေကြောင့်ရဲသားတဦးသေဆုံးက၄ဦးထဏ်ရရတဲ့တရင်ကိုလည်းတင်ဆက်ပေးမှာဖြစ်ပါလေ။ကရင်မြို့သားစီယုံကော်တူလီအုပ်ချုပ်နယ်မြေကလဲလွီထူခရိုင်လေရုံမြို့နယ်မှာစစ်ကောင်စီတပ်တွေကပြည်သူလူထုကိုပစ်မှတ်ထားပြီးလက်လက်ကြီးဒရုန်းတွေနဲ့ပစ်ခတ်ခဲ့တာကြောင့်ရဲသားတဦးသေဆုံးက၄ဦးထဏ်ရရခဲ့တယ်လို့ KNU ကထုတ်ပြန်ထားပါလေ။ဖေဖော်ဝါရီ၅ရက်နေ့နေ့လယ်၁၇နာရီခွဲကအချိန်မှာပိန်းစလုံအခြေဆိုင်ခလိုင်ရ164တရင်ကနေ120မမလက်လက်ကြီးတလုံးပစ်ခတ်ခဲ့ရမှာကပင်းအကြီးအော်လေးကိုချရာပေါက်ခွဲခဲ့ပြီးအမျိုးသမီးတူထိခိုက်ဒဏ်ရာရခဲ့ပါတယ်။အရင်နေ့တင်းနေတဲ့မှာပဲနေ့လယ်တနာရီနဲ့နှစ်နာရီဆယ်မိနစ်ချိန်မှာခလာရ164တက်ကနေတောင်ခင်ကြီးရွာတွင်ကိုဒရုန်းနဲ့တိုက်ခတ်ခဲ့ရမှာနေနှလုံးပျက်စီးခဲ့ပြီးညနေ 9:48 မိနစ်နဲ့ 6:13 မိနစ်တို့မှာကျိတ်ကွင်းကြီးရွာလေးကိုဒရုန်းနဲ့ထပ်မံတိုက်ခတ်ခဲ့ရမှာနေရင်တလုံးပျက်စီးခဲ့ပါတယ်။တပြင်ည 8:29 မိနစ်မှာလည်းကရင်ကျွန်းကြီးရွာကိုဒရုန်းနဲ့ထပ်မံတိုက်ခတ်ခဲ့ရာအမျိုးသမီးတူနဲ့မျိုးသား2ဦးထိခိုက်ဒဏ်ရာရခဲ့ပြီးတဆက်ထဲမှာဖျားငုတ်တို့ကြီးရွာကိုလည်းဒရုန်းနဲ့တိုက်ခတ်ခဲ့ရမှာအသက်30ရွယ်မျိုးသမီးတူသေဆုံးခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။အခုတခါတင်ဆက်ပေးမယ့်သတင်းကတော့ဘီလင်းတကေးလောင်းကြီးရွာကိုစစ်ကောင်စီကပေါင900ဘုံနဲ့ဘုံကျဲတိုက်ခတ်တဲ့သတင်းပဲဖြစ်ပါတယ်။မုံမြင့်တဲ့တထုံခရိုင်ကင်းရဲ့မျိုးသားစီယုံ KNU အုပ်ချုပ်နယ်မြေဘီလင်းမြို့နယ်တကေးလောင်းထီးစီဘော်ကြီးရွာကိုစစ်ကောင်စီတပ်ကပေါင်900ဘုံကျဲချတိုက်ခတ်ခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီလ9ရက်နေ့နေ့လယ်12:45မိနစ်ခန့်မှာတိုက်ပွဲဖြစ်ပွားခြင်းမရှိဘဲ Jet Fighter နဲ့ပေါင်900ဘုံဒီတလုံးကျဲချခဲ့တာလို့ဆိုပါတယ်။တကေးလောင်းကျေးရွာဘုံကြီးကျောင်းဝင်းထဲကိုဘုံဒီကျောက်ပောက်ကွက်ခဲ့ကဗျားစေဒီနဲ့တာသနာအဆောက်အုံများအပါအဝင်အနီးနားကလူနေအိမ်18လုံးထိခိုက်ပျက်စီးခဲ့တယ်လို့သိရပါတယ်။တကေးလောင်းကျေးရွာဟာပြီးခဲ့တဲ့ဇန်နဝါရီလ16ရက်နေ့ကကျေးရွာစာတင်ကျောင်းကိုအသေးခံ drone နဲ့တိုက်ခတ်ခံခဲ့ရတယ်လို့2024ခုနှစ်ဧပြီလ28ရက်နေ့ကလည်းလေကြောင်းကနေဘုံကျဲတိုက်ခတ်ခံခဲ့ရပါသေးတယ်ခင်ဗျာ။ကုဆလပီမြင်းကြံတောင်သာလမ်းပိုင်းအုံပြမှုအားမလ31နှစ်တိအသွာလာမပြုတ်လို့ရန်ကန့်သက်တဲ့သတင်းကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။မြင်းကြံတောင်သာလမ်းပိုင်းအုံပြပြည်သူများအနေနဲ့2025ခုနှစ်ဖေဖော်ဝါရီလ10ရက်နေ့မှစတင်ကမလ31ရက်နေ့တိည6နာရီမှမနက်6နာရီကာလအတွင်းသွာလာခြင်းမပြုတ်လို့ကြပါရန်မြင်းကြံခဲတရင်အမှတ်3မှသတင်းထုတ်ပြန်ထားပါတယ်။တော်လိုင်းကာလဆေးရည်မြင့်တင်ခြင်းဖြစ်တဲ့အတွက်ပြည်သူများအနေနဲ့ပူပေါင်းလိုက်နာဆောင်ရွက်ပေးကြပါရန်တိုက်တွန်းထားပါလိမ့်ခင်ဗျာ။အခုတခါပြည်သူရင်ွေဌာနနဲ့ချိတ်ဆက်ခုံလုံလာတဲ့စစ်ကောင်စီတပ်သားတူကိုတကိနာခရိုင်ပကဖကခေါ်ထုတ်ခဲ့တဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။အမျိုးသားညီညွတ်ရေးဆိုရာကာကွယ်ဝန်ကြီးဌာနပြည်သူရင်ွေဌာနနဲ့ချိတ်ဆက်ပြီးပြည်သူရင်ွေကိုခုံလုံလာတဲ့စစ်ကောင်စီတပ်သားတူကိုနေပြီးတော့တကိနာခရိုင်ပကဖအဖွဲ့ကခေါ်ထုတ်ပေးခဲ့တယ်လို့ထုတ်ပြန်ထားပါတယ်။အရမစစ်မှုထမ်းစုဆောင်ခံထားရတဲ့ခမရ910တရင်မှစစ်မှုထမ်းတနန်းစင်တပ်သားရန်နိုင်ကျော်ဆိုသူကိုတခိနခရိုင်ပြည်သူ့ကာကွယ်ရေးဖွဲ့ပကဖကတွားရောက်ခေါ်ထုတ်ပေးခဲ့တာလို့ဆိုပါတယ်။အဲ့ဒီတပ်သားယူဆောင်လာတဲ့ MA1 တနက်တလက်ကြီးအတောင့်90နဲ့ကြီးပေါက်3ခုကိုတိုင်းခေဦးဆောင်ဖွဲ့ကလွှဲပြောင်းလက်ခံခဲ့ပြီးတပ်သားရဲ့အချက်လက်တွေကိုစစ်စစ်မေးမြန်းမှတ်တမ်းတင်ခြင်းလုပ်ငန်းစဉ်များကိုဆောင်ရွက်ခဲ့တယ်လို့သိရပါတယ်။နေပြီးတော့ပြည်သူ့ကာကွယ်ရေးဖွဲ့ပကဖအနေနဲ့ဗတ်ပြောင်းခုံလုံလာတဲ့တပ်သားတွေကိုကောင်းမွန်စွာထိန်းသိမ်းစောင့်ရှောက်ထားကြောင်းအသိပေးထားပြီးစစ်ကောင်စီတပ်သားများအနေနဲ့အာဏာရှင်တစုရဲ့အကျိုးအတွက်ဆောင်ရွက်နေခြင်းအားအမြန်ဆုံးဆွတ်လွတ်ပြီးပြည်သူနဲ့ပူးပေါင်းဖို့တိုက်တွန်းထားပါလိမ့်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်မင်းစစ်သွေးနဲ့ Car Share ကပေးပို့ထားတာဖြစ်ပါလိမ့်ခင်ဗျာ
။ Radio NUG မှာဆက်လက်အတန်းထွင့်ပေးနေပါတယ်။အခုဆက်လက်ပြီးပြည်တွင်းသတင်းများကိုတော့အမျိုးနိုင်မှဖတ်ကြားတင်ပြမှာဖြစ်ပါရဲ့ရှင်။
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဖေဖော်ဝါရီလ10ရက်နေ့မနက်ပိုင်း Radio NUG ပြည်တွင်းသတင်းများကိုတင်ပြပေးပါရမယ်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတပုတ်အနေနဲ့2025ခုနှစ်ဇန်နဝါရီလအတွင်းအကြံဖက်ဆေးဥစုကြောင့်အမျိုးသမီး86ဦးသေဆုံးပြီး89ဦးထိခိုက်ဒဏ်ရာရရှိတဲ့သတင်းကိုတင်ပြပေးပါမယ်2025ခုနှစ်ဇန်နဝါရီလမှာအကြံဖက်ဆေးဥစုရဲ့လေချောင်းပြည့် ပုံချေတိုက်ခိုက်မှုကြောင့်83ဦးပြည်သူများရဲ့ရွာနှင့်နေအိမ်များအားပြစ်မှတ်ထားကလက်နက်ကြီးပစ်ခတ်မှုကြောင့်12ဦးနှင့်မြေမြုံမိုင်းကြောင့်2ဦးစုစုပေါင်းအမျိုးသမီး86ဦးသေဆုံးခဲ့ကြောင်းမြမအမျိုးသမီးသမဂ္ဂမှသတင်းထုတ်ပြန်ပါသည်။ဒါအပြင်အမျိုးသမီးပေါင်း89ဦးလည်းဒဏ်ရာရရှိခဲ့ပြီးတော့၎င်းတို့ဟာအကြမ်းဖက်စစ်အုပ်စုရဲ့လေကြောင်းတိုက်ခိုက်မှုကြောင့်42ဦးလက်နက်ကြီးပစ်ခတ်မှုကြောင့်32ဦးမြေမြုံမိုင်းကြောင့်3ဦးနဲ့အကြောင်းမဲ့ရိုက်နှက်ခြင်းကြောင့်2ဦးတို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဖော်ပြထားပါသည်။အသက်ဆုံးရှုံးခဲ့ရတဲ့အမျိုးသမီးများမှာရခိုင်ပြည်နယ်မှ39ဦး၊ရှမ်းပြည်နယ်မှ12ဦး၊စကိုင်းတိုင်းဒေသကြီးမှ10ဦးတို့ဖြစ်ကြပြီးတော့ရခိုင်ပြည်နယ်ဟာ2025ခုနှစ်ဇန်နဝါရီလအတွင်းအမျိုးသမီးတည်ဆုံမှုအများဆုံးတိုင်းဒေသကြီးဖြစ်ကြောင်းထုတ်ပြန်ထားပါရခင်ဗျာ။ဆလဘီ BGF ကောင်းဆောင်စောချစ်သူကိုထိုင်းအစိုးရကဖမ်းဆီးအရေးယူရန်ထိုင်းလွှတ်တော်အမတ်တိုက်တွန်းတဲ့သတင်းကိုတင်ပြပေးပါမယ်။ကရင်ပြည်နယ်မြောက်ရီမြို့နယ်မှာကြားဖြန့်ဂိုင်းများကိုအကာအကွယ်ပေးနေတဲ့စစ်ကောင်စီလက်အောက်ခံကရင်နယ်ကြားဆောင် BGF ကောင်းဆောင်စောချစ်သူကိုထိုင်းအစိုးရကတရားစွဲဆိုဖမ်းဆီးအရေးယူရန်ထိုင်းလွှတ်တော်အမတ် Move Forward Party ရဲ့ဒုတိယအထွေထွေအတွင်းရေးမှူးချုပ်ဖြစ်သူ Ranksiman Romi ကဖေဖော်ဝါရီလ9ရက်နေ့လူမှုကွန်ရက်စာမျက်နှာမှာတိုက်တွန်းပြောဆိုထားပါတယ်။အစိုးရအဖွဲ့များနဲ့ရဲတပ်ဖွဲ့များဟာစောချစ်သူကိုပြင်းထန်တဲ့အရေးယူမှုများကိုချက်ချင်းလှုံ့ဆော်ရမှာဖြစ်ကြောင်းစောချစ်သူရဲ့လှုံ့ဆော်မှုအများစုဟာနိုင်ငံပြင်ပမှာဖြစ်ပွားခဲ့တော်လဲရလဲအကျိုးတက်ရောက်မှုများကိုနိုင်ငံတွင်းခန်းစားနေရကြောင်းငွေလိန်ကြားပြန့်ကိုင်းခေါင်းဆောင်အဖြစ်စောချစ်သူကိုအရေးယူခြင်းဟာအကျိုးဆက်ရလဲကောင်းများဖြစ်မယ်လို့ယူဆကြောင်းပြောဆိုထားပါတယ်လက်ရှိအချိန်မှာစောချစ်သူကိုပြင်းပြင်းထန်ထန်အရေးယူရမယ့်အချိန်ကြာရောက်နေပြီဖြစ်ကြောင်းစောချစ်သူမှာကြားပြန့်လုပ်ငန်းများနဲ့ဆက်နွယ်ပါဝင်ပတ်သက်နေတဲ့ထိုင်းအရာရှိဝန်ထမ်းများရဲ့လှုပ်ရချက်များကိုကင်ဆောင်ထားပြီးတော့ငွေအမြောက်များပေးထားတာကိုသိထားကြောင်း၎င်းကိုဖမ်းဆီးပါကငှက်နှကောင်ကိုဂဲတလုံးတင်းနဲ့ပြစ်တယ်လို့ပါဝင်ပတ်သက်သူများကိုဆက်လက်ဖော်ထုတ်နိုင်မှာဖြစ်ကြောင်းထပ်လောင်းပြောဆိုထားပါရခင်ဗျာဆလဘီလန်ဒန်မှာပင်လုံစာချုပ်ချုပ်ဆိုခြင်း89နှစ်မြောက်အခမ်းအနား UK ရောက်တိုင်းရင်းသားများစုပေါင်းပြီးကျင်းပတဲ့သတင်းကိုတင်ပြပေးပါမယ်။ဖေဖော်ဝါရီလ10ရက်နေ့အင်္ဂလန်နိုင်ငံလန်ဒန်မြို့မှာပင်လုံစာချုပ်ချုပ်ဆိုခြင်း89နှစ်မြောက်အခမ်းအနားကို UK ရောက်ပြည်တော်စုဘွားတိုင်းရင်းသားများစုပေါင်းပြီးကျင်းပခဲ့ကြောင်း Click to Fight မှာသိရပါတယ်။အစုဘအခမ်းအနားကို UK ရောက်တိုင်းရင်းသားအဖွဲ့အစည်းများအားလုံးနဲ့အတူဒေါအောင်ဆန်းစုကြည်ဤသားငယ် Kim နဲ့ UK နိုင်ငံဆိုင်ရာ NUG ကိုစလေဒေါက်တာတက်ကိုကိုတို့လည်းတက်ရောက်ခဲ့ကြတယ်လို့သိရပါတယ်။တော်လည်းရံမုံငွေရှာဖွေပွဲအဖြစ်ဒိုင်းသာရွရအစားအစာများရောင်းချခဲ့ကရံမုံငွေများကိုပြည်တွင်းရှိလိုအပ်တဲ့နေရာများသို့ဒိုင်းရိုက်ထောက်ပို့သွားမှာဖြစ်ကြောင်းသိရပါတယ်ခင်ဗျာဆလဘီဆန်ဖရန်စစ္စကိုဘေးအရီးယားမှာအေယာရီတိုင်းဖြူဟာ29အထက်ရံပုံငွေဈေးရောင်းပွဲကျင်းပတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဖေဖော်ဝါရီလ10ရက်နေ့မှာအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးအရီးယားရှိအေယာရီချစ်သူများကဥဆောင်ပြီးတော့ခြေတန်းလုံလုံနဲ့တီဆောက်နေသောအေယာရီတိုင်းဖြူဟာ29ရဲ့အဖက်ဖက်မှလိုအပ်ချက်များကိုဖြည့်ဆည်းရန်အတွက်အိမ်ပြန်မိလှိုင်းအေယာတိုင်းရံပုံငွေဈေးရောင်းပွဲကိုကျင်းပခဲ့ကြောင်းသိရပါတယ်။ရံပုံငွေဈေးရောင်းပွဲကိုဆန်ဖရန်စစ္စကိုဘေးအရီးယားရှိနွေဦးအင်အားစုများမြန်မာပြည်ပွားထောက်ပို့ပြည်သူများပါဝင်ခဲ့ကြပြီးတော့ဈေးရောင်းပွဲနဲ့ဇွန်မီတင်တို့မှရရှိလာတဲ့ဒေါ်လာ9000ကိုအေယာရီတိုင်းဝန်ကြီးချုပ်ဟောင်းဦးမန်းကျော်နီနိုင်ရကဦးဆောင်နေတဲ့ Viewer 29 Campaign Banner ရေးကော်မတီထံသို့ဓာတ်ရိုက်လှူဒန်းသွားမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာဆလဘီနွေဦးတော်လန်ရေးမှာကြာဆုံးသွားတဲ့မြားသွတ်သွတ်ခိုင်နဲ့အာဇာနီများအတွက်နွေဦးစုတောင်းပွဲပြုလုပ်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ဖေဖော်ဝါရီလ10ရက်နေ့ညနေပိုင်းမှာအမေရိကန်နိုင်ငံဝါရှင်တန် DC အင်ဗျူတော်အနီးအီလစ်ရင်ပြင်သမရဘန်းချံမှာဖေဖော်ဝါရီလ9ရက်နေ့နွေဦးတော်လန်ရေးမှာကြာဆုံးသွားတဲ့မြန်သွွတ်သွွတ်ခိုင်၄နှစ်ပြည့်နဲ့အာဇာနည်များအတွက်နွေဦးစုတောင်းပွဲပြုလုပ်ခဲ့ကြောင်းသတင်းရရှိပါသည်။ဖေဖော်ဝါရီလ10ရက်နေ့ညနေ၄နာရီခွဲမှည9နာရီခွဲအထိနွေဦးတော်လန်ရေးကိုဖျက်ဆီးနေကြတဲ့မျိုးဆက်တဲ့လူငယ်များစုဝေးခဲ့ကြပြီးတော့စီမီထွန်းကစုတောင်းဂုဏ်ပြုခဲ့ကြတယ်လို့သိရပါပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ခါရှဲကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့မိဘပြည်သူများရှင်အခုတခါနားဆင်ရမှာကတော့တော်လန်ရေးကဗျာဖြစ်ပါတယ်ကုသကြီးခရမ်းရေးသားထားတဲ့ကျယ်ရီတို့မြင်ရတဲ့တော်လန်ရေးကဗျာကိုမြေဦးမိုးကခန်းစားရွတ်ဖတ်ထားတာဖြစ်ပါတယ်ရှင
်ကျယ်ရီကဘာမီပေါ်ကျွေလွင့်သွားတဲ့ကျယ်ရီကဘာမီပေါ်ပြန်လဲစိုက်ပျိုးခွင့်မရတဲ့ကျယ်ရီနှလုံးသားပေါ်သာပေါက်ဖွားတတ်တဲ့လူသားကျယ်တွေငယ်ရွယ်တဲ့ကျယ်တွေနှုတ်ပြိုစဲကျယ်တွေ လက်ဆက်တဲ့ကျဲတွေအပြစ်အဝလင်းလက်ခွင့်မရခဲ့တဲ့ကျဲတွေအစင်းလာတဲ့ကျဲတွေအချင်းပြေဝတဲ့ကျဲတွေတိုင်းပြည်ရဲ့ကျဲတွေမိသားစုတိုင်းရဲ့ကျဲတွေနေပဲအသီးသီးကတလက်လက်နဲ့ကျဲတွေအနာဂတ်ရဲ့ဒူဝန်ကျဲတွေကျွေလွင့်တင်လို့မဟုတ်ဘူးကျွေလွင့်ချင်လို့မဟုတ်ဘူးကျွေလွင့်ပြစ်လိုက်ရတာစနစ်ကိုဖြိုဖို့ဘဝကိုပြိုးခဲ့ကြတာမဟုတ်ဘူးစနစ်ဆိုးကြောင့်သာဘဝတွေညှိုးခဲ့ရတာအောက်တန်းကျအုတ်ချုပ်ချင်သူတွေရဲ့အောက်ကျွေခါမှသာကျွေအဲ့ဒီလိုရေရေတောက်ကျဲတွေဟာဘယ်တော့မှဒူမထကျဲတွေကိုဂုံပြုတ်ပါမှတ်တမ်းတင်ပါကျဲတွေကိုဥညွန့်လို့အလေးပြုကြမယ်ကျဲတွေရဲ့စန္ဒကိုဖြည့်ကြမယ်မပြီးဆုံးတဲ့ဒီခီးရောက်လူရောက်ခင်ပန်းနိုင်စီကိုတော်လန်တစ္ဆာမှန်ကန်စွာနဲ့ကိုယ်ဝန်ကိုအပြစ်ထမ်းရင်တွဲလက်ညီညီရှောက်လန်းကြပါစို့ပန်းတန်ရောက်တဲ့အခါအဲ့ဒီနေ့တွေမှာနေကြည်ဖြားလို့အဲ့ဒီညတွေဟာကျဲတွေစုံလို့ပေါ့ကိုသားကြီးခရင်
ဗီဒီယိုညကြီးကိုနားဆင်နေကြတဲ့မိဘပြည်သူများရှင်အခုဆက်လက်ပြီးတာဖြိုးရေးသားထားတဲ့ကျဲလူအမည်ရတဲ့တော်လန်ရေးတေဂီတာတစ်ပုဒ်ကိုမေဦးတော်လန်ရေးအဖေသားများတည်ဆူထားတာနားဆင်ရမှာဖြစ်ပါတယ်ရှင်
Cherry tree ထူးမထောက်လက်မမြောက်ချေးစတေးခဲ့တဲ့လူတွေများကြီးနာကက်ကိုမေ့ပြီးလက်ရှိငြိမ်းချမ်းဖို့တပပူနေကြပြီတို့ရဲ့တကူစားကြောက်ပြားတွေကိုဖျောက်ဖြစ်တော်နေနဲ့ချီစံကြားကလူငယ်တွေကိုအရေးထဲကနေစောက်ပြပြောနေစေချုံမိသားစုတွေလူမဆုံတော့ဘူးအိမ်မက်တွေတောင်ချိုးနေခဲ့ရှေတန်းကတိုင်းလိုကထားတဲ့သူ့မှာလည်းနှောင်ချိုးတွေနဲ့မတို့ရီပန်းတဲ့ခုရဲမှုဦးတီချက်တွေ့ဖဲမသွားပန်းလေးတွေမွေတော်ပဲဂျီနေဦးကတော့ကျဲချေဗျာတိုင်းပြည်ရဲ့နေရာနဲ့ဖြစ်ပြန့်နေတဲ့ကြောင်ရှိကဆက်ရှစ်ဆက်မဲ့နာကက်တွေစစ်ဖက်နဲ့တွေရဲ့အောက်တွေးပါပြတ်မတရားမှုတွေကိုတော်လန်ဖို့အသက်တွေနဲ့လောင်းကြီးပါထက်လို့ဒီမိုကရေစီရဖို့ငါတို့တနက်တွေရဲ့ကြောင်ရှိမှာရက်လူသားချင်းစာနာမှုတွေပဲမှလဲဖြစ်မင်းတို့ရဲ့လူဆန်တဲ့လောက်ရက်တွေကိုဆဲကပါလဲမချေစစ်မှန်တဲ့ဒီမိုကရေစီနဲ့မပါတဲ့ရှေကိုရဖို့ကဲရမယ်လူမချေဟာမြဲ
ချွေငါတို့ပနာမမြင်ရဘူးလမ်းပြပေးတဲ့ချေငါတို့အိမ်မက်တွေတိစားဖို့စတဲ့ပေးတဲ့ချေမတိကြတဲ့လမ်းမတွေပေါ်နေငယ်တဲ့မတို့ပါလုံးတွေ့တဲ့တရှိငယ်တဲ့အမှန်တရားအတွက်စခင်ရဲ့သူရဲ့ကောင်းသူမဟုတ်နေအောင်ကြည့်ထပ်ဖို့လဲနေချေ
ဗီဒီယိုညကြီးရဲ့မနက်ခင်းနောက်ဆုံးအစီအစဉ်အနေနဲ့တိုင်းသားဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့မတူပီချင်းဘာသာနဲ့တပတ်အတွင်းသတင်းတွေကို The Matubi Times ကအစီအစဉ်တင်ဆက်ထားတာနားဆင်ရမှာဖြစ်ပါတယ်ရှင်
မတူဘီတမ်လမ်ကလုံးကုတ်ဘိုင်ကန်တူကိုသစာဘိတ်ဒီငွေဆိုင်နီတလာငါယုံနာကခုကုံထောင်းနေကုံခုလ်ကုံငါဖေဗူအာရီအယက်ခတ်နောက်သန်းစနာတာအဒန်ကဘန်လာဟလိုအုံနီအပခနာမတူဘီဘတ်အော့ဖ်အေဂျူကေးရှင်းကအဝေးထုမနာထောင်းရှစ်လေဗယ်ကွန်ဖရင့်တာကုံထောင်းနေကုံခုလ်ကုံငါဇန်နဝါရီနိစရီလမ်ကလုံးနီကွာဟီလ်ဟင်ထုံခွေယာအစာယူတလာမင်းလုံးမတူပီဘော့ဒ်အော့ဖ်အေဂျူကေးရှင်းလို့အမျိုးသားညီညွတ်ရေးအစိုးရပညာရေးဝန်ကြီးဌာန NUCC JCC CRPH ICNCC ကြားကာလအခြေခံပညာရေးလုပ်ငန်းဆောင်ရွက်မှုကော်မတီ IBEWC မတူပီမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကြားကာလပြည်နယ်ပညာရေးဘော့ CDF မတူပီတမဟာသည်ချင်းဘရဒါဟုတ်နဲ့ဖိကဘုံယုံသေးနီတီလာတင်းစားအဝေးထုမနာထောင်းရှစ်လေဗယ်ကွန်ဖရင့်နာခုပွေကာအဟမ်စာခက်အဒ်ဗိုင်စာခက်နိုင်ယကာခက်စီဒက်စတပ်ခက်အဂျူကေးရှင်းကော်မတီခက်စင်အိမ်ကာတာဝန်ကခືခက်နဲ့ထောင်းရှစ်အဂျူကေးရှင်းဘော့စင်ထရခက်အဟုံးလာထောင်းစမရက်ပငါထူမူတလာမင်းလုံးအပနေနာအာချင်းခဘောကွန်ပလက်ခုပွေဗစ်တိုးရီယာလန်ဆိုအာချင်းဒီဖန်ဖို့စ်ကအလန်ကလင်းဝစင်တလာစီဒီအက်ကမ်ပလက်လို့ကုမ္ထောင်းနေကုမ္ကူလ်ကုငါဖေဗူအာရီနင်းငါနေနာအောလ်သန်လာ कम्प्लेट खुबुईता सीटीएफ कम्प्लेट ने छिन ब्रादा हुर बंगयोंग थे ती कुमथाने कुमकुल कुमली डिसेंबर निकुनि ने नेना अलो उथाइल ओम तहे का बांग्ला विक्टोरिया टांगसोआ पिलनाम खरकाप का अलान कब लिंग थाई हमला कबंगयोंग पुई खने अरगान आर्मी एए खरकाप खका बंगयोंग ना खांगने ताना कदांगु तिला सीटीएफ कम्प्लेट लो अतुंगसा अब तुमना सीटीएफ जोफे का वैली ना मॉडिफाइड ट्रेनिंग ता कुमथावने कुमकुल कुमगा जनवरी निथुम नेना अथेन चाला असंगु तिला मेंगलो तिका ट्रेनिंग ता लखत खुया असायु तिला ओल थायाकलो अपलीना चीफ मिनिस्टर ऑफ मिजोरम लो अमोते चिलन काउंसिल ने आईसीएनसीसी चिम ब्रदरहुड खब नहमला एडवोकेसी टीम असाइति अयोमपुई तिला चिलन काउंसिल सेक्रेटरी सलाई पॉलो अछुई एडवोकेसी टीम ता चिन मिनिस्टर ऑफ मिजोरम लो कुमथावनी कुमकुल कुमली कुंबया चिलन काउंसिल ने आईसीएनसीसी सीबी ह खदने खार खब नहमला अमेंगतेंगती असाइल ओम एडवोकेसी टीम लामकलो अमोते अवै खतना गोलतुना खो साइला ओमसंगति गोलतुना कप खु हमखो कतिम मुतिला अछुई छिन खपुई खुएका प्रणाम खलकाप खतने खात खपना ओम हमला छिन पीस एंड रिकन्सिलिएशन इनिशिएटिव जो रियूनिफिकेशन ऑर्गेनाइजेशन क्राइसिस मैनेजमेंट इनिशिएटिव सीएमआई ने अलु ऑर्गेनाइजेशन खकलोंखो अयोमपुयु तिला ओल थांगयाकलो
अपंगाना मेंदार खपुया पिलनाम खक कपन ओ मुथाय संगदिला सीटीएफ मेंदार लो कुमथावने कुमकुल कुमगा फेब्रुवारी निकोआ नेना साहला मेंदार ऑपरेशन वेगा पिलनाम खलका फामला तंका कपसे पिलनाम खकता मेंदार खपुय खुया थावखानसा ने लुथायनी तंका पेसेंगदी थावखानसा गखु परखकता मा ओम ना खपुई वंसा का उकुंग तेंगा अयला नलो उथाई तिला तंगसा तवान बांगला तंका कपेसेंग पो पिनाम खखो म्यु ओवेन केया रिवोल्यूशन हमला तंका पेसेंग फया लु थाईला ओमनी तिला अतंगसा सीडीएफ मेंदर का साहला दोंगा मिनट खपुई खुई कपको ओम पिनाम खखलो वाई हम कइने नुपाई कफुई मोतो ने जिन कसेट ख का ड्राइवर खगलो वाई हम कई खो अतुंग सकलो
अबना लसाक थम करन थंगने सोए से मुता कुमथाने कुमकुल कुमगा फेब्रुवारी निरे नेना पथेन खांगदो गा दुम संग दिला ओल थांग याकलो अनिका दिक ओल थांग हेता फेब्रुवारी निरे नेन खुयिना फेसबुक सोआ अतुंग सगु करन लसाक थम कंगकों लुंखो फेसबुक दोंगा कोथेना अतुंग सखवान बांगला अनि था कपे परितत खक लुंखो कोथेना खिप अतुंग सगु
रेडियो डोंग लोंगा नतुन कंगाय खक्ता कोलखो का अति यल तुम चोनि खात निजांग खनक परेले मिनी समथोमा 16 मीटर 17.79 मेगा हट डोंग लोंगा को नतुन थाइजों देमतुबि थाम ओथां खनतुन बेसोआ जाल्ला ओमायना गखु असा बेदि मसे
ညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။